NLD ပါတီအနေနဲ့ခေတ်ဆက်ဆက်ဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခကိုနိုင်ငံရေးနည်းနဲ့အပြေရှာဖို့ဆုံးဖြတ်ထားကြောင်းအဖွဲ့ချုပ်ကထုတ်ပြန်လိုက်သလိုပြည်တွင်းငြိမ်းချမ်းရေးအတွက်အားလုံးပါဝင်ကြဖို့တိုင်းဒေသပါတီတစ်ခုချင်းစီကိုစာပို့ထားပြီးဒီအပေါ်မှာအပြုသဘောဆောင်တဲ့သဘောထားတွေနဲ့တုံ့ပြန်လိုက်တဲ့တိုင်းဒေသပါတီတချို့ရဲ့သဘောထားကိုပြောပြမှာပါ။ကျွန်တော်ကတော့ဇောထပ်ပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နိုဝင်ဘာ17ရက်နေ့စွဲတက်ထားရေးပြည်အောင်စုအရေးကိစ္စနဲ့ဆက်လင်းပြီးကန့်လန့်လိုက်တဲ့စာကိုမနေ့ကရှားလိုက်ကြောင်းနဲ့ Federal Democracy ပြည်အောင်စုပေါ်ထွန်းလာဖို့လိုလားကြောင်းကချင်ပြည်နယ်ပြည်သူ့ပါတီ KSPP ကဒီနေ့နိုဝင်ဘာ18ရက်မှာတုံ့ပြန်တဲ့သဘောထားထုတ်ပြန်လိုက်တာပါ။ဒါကြောင့်ဒီကန့်လန့်မှုအပေါ်မှာအကောင်းမြင်တဲ့ဘက်ကရှိပြီးပူးပေါင်းဆောင်ရွက်မှုကနေငြိမ်းချမ်းရေးအတွက်အလားအလာကောင်းတွေရှိလာနိုင်ကြောင်း KSPP ဥက္ကဋ္ဌဒေါက်တာဒူးကြက VOA ကိုပြောပါတယ်
။ဖြစ်နေတာကတော့ဒါလည်းဆိုလို့ရှိရင်ကျွန်တော်ကအခုငြိမ်းချမ်းရေးကအများကြီးအရေးကြီးတယ်။ငြိမ်းချမ်းရေးနဲ့လက်ရှိလို့ဆိုရှင်ဒါကဖက်ဒရယ်ဒီမိုကရေစီဒီနိုင်ငံအမျိုးပေါ်ထွန်းလာတာ။အဲ့ဒါကိုကျွန်တော်ကအခုလိုဒီလမ်းကပေါ်လာတဲ့အနေစားပြီးမှဒီဆယ်ရီကိုဖက်ဒရယ်ဒီမိုကရေစီနိုင်ငံပေါ်ထွန်းလာအောင်စစ်တမတော်တော့လက်ရှိတာလို့ဆောင်သွားပြီးလည်း
အနေဒီဘက်ကပြည်အောင်စုအရေးအတွက်တိုင်းသားတွေနဲ့အတူဆောင်ရွက်မယ်ဆိုတဲ့ကမ်းလှမ်းချက်ကိုကြိုဆိုကြောင်းဒါပေမဲ့ဒီသဘောထားဟာလက်တွေ့ညှိနှိုင်းဆောင်ရွက်ရတဲ့အချိန်မှာကိုက်ညီရလားဆိုတာစောင့်ကြည့်ရအောင်မှဖြစ်ကြောင်းရခိုင်မျိုးသားပါတီဘက်ကတုံ့ပြန်လိုက်တာပါ။ပါတီဒူဩကထဒေါ်အေနုစိန်က VOA ကိုအခုလိုပြောပြပါတယ်။ကျွန်တော်တို့
ဆိုင်လိုက်နေတဲ့ကြိုဆိုပါတယ်လို့နော်အခြေပိုင်းမှာဆိုရင်တိုင်းရင်းသားတွေနဲ့ဆွေးနွေးမယ်ဒါပေမဲ့ညီနိုင်တဲ့အစီအစဉ်ရှိဘူးဒီလိုဟိုပြက်ပြက်သားသားပြောခဲ့တာတွေလည်းကျမတို့ကကြားပြီးသားဆိုတော့အခုကျတော့အားလုံးကိုလက်တွဲထောင်ရက်ကြလိုက်မယ်လို့ပြောနေတယ်ဆိုတဲ့စာကလေးထုတ်တယ်ဆိုတဲ့ကောဟိုပြည်ထောင်စုအရေးမှာဒါမင်္ဂလာရှိတဲ့ကိစ္စကောင်းတဲ့နိုင်ငံရေးအလားအလာဖြစ်တယ်အဲ့တော့တော့နေအလုံးနဲ့လည်းညီဖို့လိုတယ်နောက်တကယ်နိုင်ကြတဲ့အခါမှာရောဒီနိုင်ရဲ့ပုံတွေပေါ့လေလုပ်ငန်းရှင်တွေတို့ကကျမတို့စောင့်ကြည့်ရမယ်အနေအထားတွေရှိပါတယ်ဒါပေမဲ့ကျမတို့ဒီစားပေါ်မှာတော့ကျူးစပါတယ်
ဒီမိုကရေစီနဲ့ဖက်ဒရယ်ဘာကိုအရင်ဦးစားပေးမလဲဆိုတဲ့ကိစ္စတွေကလည်းနောက်ဆွေးနွေးမှုတွေကနေတပြိုင်တည်းထက်လှုပ်ဖို့မျှော်လင့်ကြောင်းတိုင်းရင်းသားပါတီတချို့ကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒူဩကထမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကဒီမိုကရေစီဖက်ဒရယ်ပြည်အောင်စုတည်ဆောက်ဖို့နိုဝင်ဘာ12ရက်မှာဗဟိုကသဘောထားထုတ်ပြန်ပြီးကမ်းလှမ်းခဲ့ရလို့ပြီးခဲ့တဲ့စနေနေ့ကသတင်းသမားတွေကိုပြောခဲ့ရပါ။
တိုင်းရင်းသားရေးဆိုတော့ကျွန်တော်တို့ကလည်းစံဖွဲ့လို့ရတယ်ပါတီတော်လည်းကွာကမ်းလှမ်းပါတီဖြစ်ရမယ်ဆိုပြီးတော့ပြည်ထောင်စုပါတီပေါ့နော်ဖြစ်ရမယ်ဆိုရင်ကျွန်တော်ချက်လက်ပြောင်းရတာဆိုတော့အခုဒီမှန်းချက်ချင်းသူမတော့ဘာလို့ပွဲမလုပ်ကြလဲဆိုတဲ့ခံယူချက်မရှိတာအဲ့ဒါကြောင့်လည်းကမ်းလှမ်း
လက်ရှိလွှတ်တော်တက်တမ်းမှာလည်းအာဏာရပါတီတိုင်းရင်းသားပါတီတွေနဲ့တတ်မတော်ကြားသုံးပွင့်ဆိုင်ပြန်လှန်ဆွေးနွေးမှုကတူညီရဲ့လမ်းကြောင်းမပေါ်ဆောင်နိုင်လို့ဖွဲ့စည်းပုံပြင်ဆင်ရေးကလည်းမအောင်မြင်ခဲ့သလိုပြည်သူ့လွှတ်တော်တိုင်းရင်းသားရေးရာနဲ့ပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်မှုကော်မတီကလက်နက်ကင်တိုက်ပွဲတွေနဲ့ပဋိပက္ခဖြည့်ရှင်းရေးမှာလှုပ်ဆောင်မှုနှိကွေ့ရလို့ထောက်ပြနေရလဲရှိပါတယ်။အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဌာနပြည်အောင်စုဝန်ကြီးဦးကျော်တင်ကတော့ရခိုင်ပြည်နယ်အရေးကိစ္စဟာလက်ရှိအစိုးရရဲ့ဒုတိယသက်တမ်းကာလမှာလဲဦးစားပေးအနေနဲ့ရှိနေ ਉ မယ်ဆိုတာနိုဝင်ဘာ15ရက်ကလုပ်တဲ့အာဆီယံကုလသမဂ္ဂအစည်းအဝေးမှာပြောခဲ့ရပါ NLD ပါတီအနေနဲ့1990နဲ့2015ထွေထွေရွေးကောက်ပွဲရလဒ်ထဲ2020ရွေးကောက်ပွဲမှာရခိုင်နှုန်းအများဆုံးနဲ့နိုင်ခဲ့ပြီးပြည်အောင်စုလွှတ်တော်အတွက်အမတ်နေရာ396နေရာရခဲ့ရပါအမေရိကန်ပြည်ထိုင်အိန္ဒိယပြင်သစ်နဲ့ဩစတြေးလျနိုင်ငံတွေကအနိုင်ရ NLD ပါတီကိုဂုဏ်ပြုကြောင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီအတွက်ပံ့ပိုးသွားမယ်အကြောင်းသဘောထားအသီးသီးထုတ်ပြန်ကြေညာခဲ့ကြပါတယ်